တောင်ပိုင်းပင်လယ်ညီဒေသမှာကုန်နေသမောတွေကိုတိုက်ခိုက်ရမှာယီမန်ကဟူတီသဘုံတွေအုံပြုနေတဲ့သမောငယ်3000ကိုအမေရိကန်ရေတပ်ရဟတ်ယာဉ်တွေကနှိမ့်မြုပ်ပစ်ခဲ့တယ်လို့ San Complot ဒီအတူကောက်ခေါ်တဲ့ကမ္ဘာအလဲပိုင်းဒေသအမေရိကန်စစ်ကုန်ကြေးဌာနကသူ့ရဲ့ X လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်။ Mouse Hanju ကုန်တင်သမောရဲ့အရေးပေါ်ကူညီတောင်းခံမှုရရှိတဲ့နောက် USS Eisenhower နဲ့ USS Gravely အမေရိကန်စစ်သမော20ကရဟတ်ယာဉ်တွေဟာဟူတီသဘုံတွေရဲ့သမောတွေကိုပစ်ခတ်ပြီးတော့3စီးနှိမ့်မြုပ်သွားတာလို့သိရပါတယ်။လေးစီးမြောက်ဗတော်ရင်ဒဇင်းကတော့လွတ်မြောက်သွားခဲ့ပါတယ်။စင်ကာပူအလန်တင်နဲ့မတ်စ်ဟန်ဂျူကုန်တင်သမောကိုအီရန်နောက်ခံပေးထားတဲ့ဟူတီသဘုံတွေကတိုက်ခိုက်မှုဟာ24နာရီအတွင်းမှာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။တနင်္ဂနွေနေ့အစောပိုင်းတုန်းကဒီပင်လယ်ညီထဲမှာရှိနေတဲ့အဲဒီကုန်တင်သမောကိုဟူတီသဘုံတွေကသမောဖြတ်ဒုံးကျည်20နဲ့တိုက်ခိုက်မှုကိုအမေရိကန်ရေတပ်ဘက်ကဖျက်ချခဲ့ရပါတယ်။လွန်ပါလ19ရက်နေ့ကလေးကဆိုလို့ရှိရင်ဟူတီသဘုံတွေဘက်ကနိုင်ငံတကာရေကြောင်းလိုင်းတွေကိုတိုက်ခိုက်တာဟာ23ကြိမ်ရှိပြီလို့အမေရိကန်စစ်ဘက်ကပြောပါတယ်။အခုလိုမျိုးပင်လယ်နီဒေသအတွင်းတိုက်ခိုက်မှုတွေတိုးလာတာကြောင့်ဒီဇင်ဘာလလဲကစပြီးတော့ရေချောင်းလိုင်းကုမ္ပဏီအများပြားဟာပင်လယ်ယူကိုရှောင်ကွင်းပြီးတော့ပင်လယ်ရေချောင်းလိုင်းအသစ်ကိုပြောင်းလဲအသုံးပြုခဲ့ကြရပါတယ်။ဟူတီသဘုံတွေဟာဒီဂါဇာမှာအစ္စရေးနဲ့တိုက်နေတဲ့ဟာမတ်စစ်သွေးကြောအုပ်စုကိုထောက်ခံမှုပြတဲ့အနေနဲ့အခုလိုမျိုးဒီပင်လယ်နီတဲ့တိုးလာနေတဲ့သမောတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပါတယ်။